မြန်မာနိုင်ငံလိုဆက်အာဏာရှင်စနစ်ကိုတွန်းလှန်နေရတဲ့နိုင်ငံတွေအတွက် digital ငွေကြေးစနစ်ကိုအသုံးချနိုင်မယ်ဆိုလို့ရှိရင်ဗန္ဒာရေးဝန်ဆောင်မှုတာမကဆက်သွယ်ရေးကွန်ရက်တွေပါအရေးပါကြောင်း American Digital နည်းပညာကျွမ်းကျင်သူတွေက VOA ကိုပြောဆိုခဲ့ပါတယ်Cryptocurrency digital ငွေကြေးစနစ်ရဲ့အခမ်းအနားနဲ့ပတ်သက်လို့ Washington DC မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ Matt Engine နိုင်ငံဆက်ပြောပြမှာပ
ါ Washington DC ကသတင်းတောက်များ Club မှာစက်တင်ဘာလ29ရက်နေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုခံထားရတဲ့နိုင်ငံတွေအာဏာရှင်စိုးမိုးထားတဲ့နိုင်ငံတွေအတွက် digital ငွေကြေးစနစ်နည်းပညာတွေဟာဒီမိုကရေစီရေးနဲ့လူ့ခွင့်ရေးလှုပ်ရှားနေသူတွေအတွက်ဘလို့အသုံးဝင်မလဲတစ်ချိန်တည်းမှာပဲ digital နည်းပညာနဲ့အတူ NDA ပြုလာတဲ့ cyber internet တိုက်ခိုက်မှုတွေကိုဘလို့ကာကွယ်မလဲနည်းပညာအရပြိုင်ဘက်တရုတ်ကိုကြောဖြတ်နိုင်ရေးဘလို့နည်းပြူဟာတွေရှိတင်တယ်လဲဆိုတာဆွေးနွေးခဲ့ကြတာပါတရုတ်ရုရှားမြန်မာစတဲ့ကမ္ဘာပေါ်မှာရှိတဲ့အာဏာရှင်အစိုးရတွေကလည်းdigital နည်းပညာကိုအသုံးပြုပြီးသူတို့ရဲ့အတိုက်အခံတွေကိုထိန်းချုပ်ဖို့ကြိုးစားကြတဲ့နေရာမှာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကလည်း Bitcoin လို cryptocurrency digital ငွေကြေးစနစ်ကိုထိရောက်အောင်အသုံးပြုနိုင်ဖို့ကိုဥဆောင်ဆွေးနွေးသူတအုပ်ဖြစ်တဲ့ Brookings AI အဖွဲ့ရဲ့ညွှန်ကြားရေးမှူး Chris Messeroli ကအခုလိုပြောပါတယ်
You can think of Bitcoin not as a financial kind of network
but Bitcoin ကိုငွေကြေးကွန်ရက်အဖြစ်သာမကဘဲဆက်သွယ်ရေးကွန်ရက်အဖြစ်ပါအသုံးပြုနိုင်ပါတယ်။နေရာအသီးသီးကဏ္ဍအသီးသီးမှာရှိနေတဲ့သူတွေအချင်းချင်းငွေကြေး digital ကွန်ရက်ကိုအသုံးပြုပြီးအပြန်အလှန်ချိတ်ဆက်နိုင်တဲ့အတွက်ဆက်သွယ်ရေးအပိုင်းမှာလည်းထိရောက်မှုတွေရှိတာတွေ့ရပါတယ်။
Bitcoin ကိုအသုံးပြုပြီးအာဏာရှင်စနစ်ကိုတော်လှန်နေသူတွေအတွက်ငွေကြေးပံ့ပိုးပေးခဲ့တဲ့အခြေအနေကိုဆွေးနွေးပွဲကိုပူးတွဲစီစဉ်တဲ့ Bitcoin Policy Institute လက်ထောက်ညွှန်ကြားရေးမှူး Grant McCarthy ကလည်း VOA ကိုအခုလိုပြောပြပါဗျာ
And so ultimately what Bitcoin allows people to do is actually evade some of these
Bitcoin ဟာလူတွေကိုဘာတွေခွင့်ပြုတယ်လဲဆိုရင်အာဏာရှင်စနစ်နဲ့ဒီမိုကရေစီစန့်ကျင်တဲ့စနစ်တွေအောက်မှာဖိနစ်ထိန်းချုပ်မှုတွေရှောင်နိုင်အောင်လို့အထောက်အကူပေးပါတယ်။တခြားနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားတဲ့အုပ်စုတွေကိုငွေပေးပို့လှူဒါန်းနိုင်အောင်လို့ဝန်ဆောင်မှုပေးပါတယ်။ဥပမာဟောင်ကောင်မှာတရုတ်စစ်အုပ်ကိုစန့်ကျင်တဲ့ဒီမိုကရေစီရေလှုပ်ရှားသူတွေအတွက်ကမ္ဘာတစ်ဖက်မှာရှိတဲ့ Bitcoin တန်ဖိုးအဖြစ်ဒေါ်လာပေါင်းတောင်းနဲ့ချီပြီးတော့စုပေါင်းလှူဒါန်းနိုင်ခဲ့ပါတယ်
။ Digital ငွေကြေးစနစ်မှာ Bitcoin နဲ့အခြား Digital ငွေကြေးအမျိုးမျိုးကိုကမ္ဘာမှာတက်မှတ်အသုံးပြုနေပြီးထိန်းချုပ်တဲ့ဗဟိုဘဏ်စနစ်ဆိုတာမရှိဘဲအင်တာနက်ရှိတဲ့နေရာတိုင်းမှာအသုံးပြုနိုင်တဲ့ဝန်ဆောင်မှုပေးပုံကို Strategic Partner Engagement Lead လွတ်လပ်သောသုတေသနပြုကွန်ရက် IRN ရဲ့ပြောခွင့်ရကိုအောင်ပိုင်က VOA ကိုခုလိုပြောပါတယ
်ပုံမှန်အဖြစ်မှာလည်းကျွန်တော်တို့ Digital နည်းနဲ့ငွေကြေးကိုလွှဲပြောင်းလို့ရနေတာပဲเนาะဟုတ်တယ်ပါကျွန်တော်ကကျွန်တော်က DPA လို့ Wave Money လို့ဒါတွေသုံးနေကြတယ်ဟာ Mobile Money ခေါ်တာပေါ့เนาะဆိုတော့ဒီလိုလဲကျွန်တော်လွှဲလို့ရတယ်အဲ့တော့ကျွန်တော်ကြာဒီ Crypto တွေနဲ့ကြာတော့ဘာကွာလဲဆိုတော့အားရှိပါတယ်အဲ့တော့ဟိုအားသာချက်အားနည်းချက်ကလည်းပြောမယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဒီဒီ mobile money တွေပါတွေသုံးနေဆိုတာကတော့ဒီဘဏ်စနစ်ရဲ့ကွန်ရက်ထဲမှာရှိတယ်ပေါ့နော်တနည်းအားဖြင့်ဆိုရင်ဘဏ်စနစ်ထဲမှာရှိတဲ့ကြောင့်သက်ဆိုင်ရာနိုင်ငံမှာရှိတဲ့ဘိုးဘဏ်ရဲ့ထိန်းချုပ်မှုတို့အဲ့နိုင်ငံမှာရှိတဲ့အစိုးရရဲ့ထိန်းချုပ်မှုတို့အောက်မှာရှိပါတယ်အဲ့ခါကျအထူးသဖြင့်ဒီလိုမျိုးတော်လိုင်းရင်းကာလမျိုးမှာဆိုလို့ရှိရင်တော့ဒီဟာတွေကခုနပြောတဲ့ဒီစကားဆဆိုရှင်စကားဆသူထိချုပ်ထားတဲ့ဘန်စနစ်ကနေသူဖြတ်တောက်လို့ရတာမျိုးเนาะကျိုးရင်ကျွန်တော်ဒီအကောင့်ကိုပိတ်ချတာမျိုးဒါမျိုးတွေလုပ်လို့ရတာပေါ့အဲ့တော့ cryptocurrency မှာတော့အဲ့လိုမျိုးမဟုတ်တော့ပဲねအဲ့လိုမျိုးသူက decentralize ခေါ်တာပေါ့เนาะသူဘဟုကနေထိချုပ်ထားမှုမရှိဘူးအဲ့ခါကျတော့ဒီအစိုးရတွေရဲ့ထိန်းချုပ်မှုအောက်မှာမရှိဘဲနဲ့သူကနေမှလွတ်မြောက်တာမျိုးရှိပါလေဒါကတော့အားသာချက်ပေါ့
အင်တာနက်နဲ့ချိတ်ဆက်အသုံးပြုရတဲ့ digital ငွေကြေးစနစ်မှာအားနည်းချက်တွေရှိနေတာကိုအခုလိုကိုအောင်ပိုင်ကရှင်းပြပါတယ
်အားနည်းချက်ကတော့ဘာရှိနေလဲဆိုလို့ရှိရင်တော့ဒီ cryptocurrency ကိုကျွန်တော်တို့ကပြန်ပြီးတော့cryptocurrency တိုင်းပဲပြန်သုံးပြီးလဲပဲတဲ့ဆိုတော့ပြဿနာမရှိဘူးအဲ့လိုမျိုးမဟုတ်ပဲနဲ့တခြား currency ဖြစ်ကိုပြန်ပြီးတော့ကျွန်တော်တို့ကအသွင်ပြောင်းခြင်းနဲ့ convert လုပ်ခြင်းနဲ့ဆိုလို့ရှိရင်တော့နည်းနည်းသူကတော့ဟိုနည်းနည်းပုံပြီးရှုပ်ထွေးတဲ့အဆင့်မှာရှိပါတယ်ပြန်ပြီးတော့လဲလဲရတဲ့ဟာလေးပေါ့နော်အဲ့ဒါတော့အဲ့ဒီအနေအထားတစ်ခုပါအဲ့တော့ဟိုပုံမှန်အချင်းဒီ online ကနေလွှဲပြောင်းတဲ့ကိစ္စတွေမှာတော့ mobile money နဲ့ဆင့်တူတယ်လို့တော့ပြောလို့ရပါတယ
်ဗုဒ္ဓဘုရင်ကပြုလုပ်တဲ့ဆွေးနွေးပွဲမှာ digital နည်းပညာနဲ့ပတ်သက်တဲ့ကျွမ်းကျင်သူတွေပညာရှင်တွေနဲ့ American လွှတ်တော်အတိုင်းပိုင်းကစိတ်ဝင်စားသူတွေတက်ရောက်ခဲ့ကြပါတယ်ရှင်